CA တဲ့မှာမှုတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာအခုရပ်ပိုင်းအတွင်းဒေသခံတွေအသက်ခံရတာလူရခိုင်ရတာတွေနဲ့နေအိမ်တွေဖောက်ထွင်းခံရတာတွေနေစဉ်နဲ့အများရှိလာနေတာပါဒီလိုဖြစ်စဉ်တွေဟာရခိုင်လက်နက်ကိုင်အေးအဖွဲ့တွေရှိနေတဲ့ဈေးလက်ဒေသတွေမှာထက်စစ်ကောင်စီဌာနတွေအခြေချနေထိုင်တဲ့မြို့ပြတွေမှာအများဆုံးရှိနေတာကြောင့်ရခိုင်ပြည်သူတွေရဲ့အသက်အိုးအိမ်လုံးခြုံမှုအပေါ်စိုးရိမ်စရာ ကျော်ကပြောပြပေးပါမယ်ရှင်
။ရခိုင်လက်နက်ကိုင်း AA ဖွဲ့နဲ့စစ်ကောင်စီကြားစီရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာဒေသခံပြည်သူလူထုတွေရဲ့အသက်အိုးအိမ်လုံခြုံမှုတွေတစ်နေ့ထက်တစ်နေ့ဆိုးရင်စရာအခြေအနေရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တော်တော်များများမှာဒေသခံတွေအသက်ခံရတာနေအိမ်တွေဖောက်ထွင်းခံရတာလူရက်ခံရတာတွေနဲ့ဓမြတိုက်ခံရတာတွေဒီလအတွင်းခက်ဆစ်စိတ်တွေ့လာပါတယ်။ဒီအပိုင်းအတွင်းမှာပဲလုံခြုံရေးတင်းချက်ထားတဲ့စစ်တွေမျိုးစစ်ကောင်စီရုံးပေးကလျှက်စစ်ပစ္စည်းအယောင်းဆိုင်အတွင်းမှာအသက်18နှစ်အရွယ်အမျိုးသမီးဝန်ထမ်းတူဓာတ်တရံနဲ့တိတ်ဆုံသွားပေမဲ့ဘယ်သူတက်သွားတယ်ဆိုတော့အခုထိမသိရသေးပါဘူး။အခုလိုမြို့ပေါ်ရက်ွက်တွေမှာနေကင်းဘက်အသက်ခံရတာနဲ့လူရက်ခံရတာတွေကြောင့်ကိုယ့်အိမ်မှာနေရတော့မလုံခြုံသလိုခံစားရတယ်လို့စစ်တွေမျိုးမှာနေထိုင်တဲ့မခိုင်ခိုင်ဦးကပြောပါတယ်
။အခုခုဖြစ်လာမလားကိုယ်မကိုနေပြီးတော့အမျိုးမလုံးရှုံးတို့ခံစားတယ်ဘယ်သူများတကားမှခောင်းမလဲဘောနော်အဲ့လိုမျိုးဖြစ်နေတယ်ခုကဒီစစ်တွေမှာဆိုလဲဆက်တိုက်ဆိုတော့ဘောနော်တင်မှုတိတ်ချင်းတွေရောဒီမှာတိုက်တာတွေရောအကောင်အဲ့လိုမျိုးဖြစ်နေရောအာနေခင်းကြောက်တာအဲ့လိုမျိုးနေနဲ့မလုံးရှုံးမှုကိုခံစားတာဘောနော
်ရခိုင်ပြည်နယ်ရဲ့အုတ်ချုပ်ရည်နဲ့တရားစီရင်ပိုင်းကိုစစ်ကောင်စီကလည်းလှုပ်ဆောင်နေတယ်လို့ရခိုင်လက်နက်ကိုင် ULAA အဖွဲ့ကလည်းသူတို့ထိန်းချုပ်နယ်မြေတွေမှာအုတ်ချုပ်ရည်နဲ့တရားစီရင်လုပ်ငန်းတွေကိုပြီးခဲ့တဲ့2020ခုနှစ်ကစပြီးတော့လှုပ်ဆောင်နေတာဖြစ်ပါတယ်အထူးသဖြင့်တော့ ULAA အဖွဲ့ရဲ့တရားစီရင်လုပ်ငန်းတွေဟာကျေးလက်ဒေသတွေမှာအတော်များများထိရောက်အောင်လှုပ်ဆောင်နိုင်ပေမဲ့မြို့ပေါ်ရက်ွက်တွေအထိလှုပ်ဆောင်နိုင်တာကိုတော့မတွေ့ရသေးပါဘူးအခုလိုမြို့ပေါ်ရက်ွက်တွေမှာရာဇဝင်မှုတွေများပြားလာတာဟာစစ်ကောင်စီရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးပျက်စီးနေတာကြောင့်ဖြစ်တယ်လို့လည်းရခိုင်အရေးကျွမ်းကျင်သူဥဖေတန်းကသုံးသပ်ပါတယ်
။မြို့ပေါ်မှာကျတော့တရားရေးနဲ့ရဲဘက်ဆိုင်ရာကဘာမှမလုပ်နိုင်နဲ့အခြေအနေမျိုးကိုအခွင့်အောင်းယူပြီးတော့ဒီရာဇဝင်မှုကျူးလွန်တဲ့သူတွေကလည်းလှုပ်လာကြတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်မို့လို့ပို့ပြီးတော့အတင်းရဲလာတယ်။အဲဒီအုပ်ချုပ်ရေးဌာနနဲ့တရားစီရင်ဌာနကအစိုးရဌာနတွေကပြည့်စည်သွားတာမို့လို့ဒီတရားရာဇဝမှုကျွမ်းလာတဲ့လူတွေကပို့ပြီးတော့အတင်းရလာတယ်ပေါ့လှုပ်လာရတယ်ဇာဝနေရတယ်တနေ့စနေ့ကြက်တက်လာတဲ့အခါမှာဒီကိစ္စတွေကပို့ပြီးတော့ဖြစ်လာတယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်အတွင်းစည်ရေးတင်းမာမှုတွေအပြင်အာနာသိမ့်ပြီးနောက်ပိုင်းကုံစင်းနှုံးတွေအစမတန်မြင့်တက်လာနေတာတွေပြည်တွင်းအလောက်ကန်အခွင့်အလမ်းရှားပါတာတွေဒေသခံတွေရဲ့ဇာဝနေရေးအကြက်တွဲတွေအကြောင်းအခုလိုရာဇဝမှုတွေများပြားလာတာဖြစ်တယ်လို့လည်းနိုင်ငံရေးအကဲခတ်တွေကသုံးသပ်ကြပါတယ်ရခိုင်ပြည်နယ်တွင်ဒေသခံတွေရဲ့အသက်အိုးအိမ်စီးဆိုင်တွေချင်းချောက်ခံလာတာတွေနဲ့ပတ်သက်ပြီးစစ်ကောင်စီအနေနဲ့တစုံတရာလှုပ်ဆောင်ပေးတာမတွေ့ရတာကြောင့်ပိုဆိုးရိမ်နေရတယ်လို့စစ်တွေဒေသခံမခက်ခဲဦးကပြောပါတယ
်။ဆိုရဲဖက်ကလည်းအစိုးရဖက်ကလည်းဒါနဲ့ပတ်သက်ပြီးတစ်ခါမှအမျိုးပြောတာမရှိဘူး။တောင်းခံပြီးတော့ဗားလေလုံနေလို့ဆိုရဲဗားတစ်ခါမှမသိရဘူးနော်။ဆိုတော့ဒီဖက်မှကဒီလူရှိုးရိမ်ကတော်တော်လေးစိုးရိမ်ရတယ်ဗောနော်။ကိုကလည်းကိုနေတာဘယ်လိုလဲမသိဘူး။ဒါရန်ကြောက်စရာကောင်းနေတဲ့အနေအထားဖြစ်နေတယ်စစ်တွေကစစ်တွေလို့မဟုတ်ဘူးတခြားမျိုးတွေမှာလည်းအမျိုးဒီကျမတိုက်တဲ့တွေပါရှိရေဆိုတော့ဒီဖက်လုံရှုံရဲ့အချိန်တွေကရန်စိုးရတဲ့အချိန်တွေဖြစ်နေတယ
်ရခိုင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူတွေရှိသလိုအေအေနဲ့ဆက်ဆက်တယ်ဆိုပြီးဖမ်းဆီးခံရတာတွေအမည်မသိသူတွေရဲ့တပ်ဖြတ်တာတွေနဲ့မြေမြုပ်မိုင်းပောက်ကွဲမှုတွေကြောင့်တိစုံတန်ရတာတွေနဲ့လည်းရင်ဆိုင်နေကြပါတယ်အခုလိုရခိုင်ပြည်ဒေသခံတွေရင်ဆိုင်နေရတဲ့လုံခြုံရေးနဲ့အကြက်တဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ဆောင်ရွက်ချက်တွေကိုမေးမြန်းဖို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးကျော်သူရကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး